ပြည်ထောင်နိုင်ငံမှာကျင်းပတဲ့ကမ္ဘာအမျိုးသမီးဘောလုံးဘောလုံးပွဲမှာအနိုင်ရပြီးစတုထအကြိမ်မြောက်ကမ္ဘာဖလားစုခုလာတဲ့အမေရိကန်အမျိုးသမီးဘောလုံးတင်းကိုဘောလုံးကူးနေ့ကနယူးယောက်မြို့တော်မှာလှိုက်လှိုက်လဲလဲကြိုဆိုဂုဏ်ပြုခဲ့ကြပါတယ်။ဒီဂုဏ်ပြုပွဲအခမ်းအနားအတွင်းနယူးယောက်အုပ်ချုပ်ရေးမှူးကနယူးယောက်ပြည်နယ်အတွက်အမျိုးသမီးနဲ့အမျိုးသားလှုပ်အားကဒန်းတူပေးရမယ့်ဥပဒေတရားကိုဘောလုံးကူးနေ့မှာပဲပြဋ္ဌာန်းလိုက်ကြောင်းပြောကြားခဲ့ပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကဆက်ပြီးတော့ပြောပြမှာပါရှင်။
အမေရိကန်အမျိုးသမီးဘောလုံးအတွင်းမှာဇူလိုင်လ9ရက်နေ့ပြင်သစ်နိုင်ငံလီယွန်မှာကျင်းပတဲ့နောက်ဆုံးဘောလုံးပွဲမှာအောင်မွေးရအမေရိကန်အမျိုးသမီးဘောလုံးတင်းကိုနယူးယောက်မြို့မြို့တော်ခန်းမရှိမှာဂုဏ်ပြုအခမ်းအနားကျင်းပပေးခဲ့တာဖြစ်ပြီးဒီပွဲကိုနယူးယောက်မြို့တော်ဝန်ဘယ်လ်ဒီဘလာစီယိုနဲ့နယူးယောက်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုတို့ပါတက်ရောက်အားပေးခဲ့ပါတယ်ဒီပွဲမှာအသင်းကောင်းဆောင်တဦးဖြစ်တဲ့နာမည်ကြီးဘောလုံးသမားမီဂန်ရပီနိုကမင်ကွန်းပြောကြားခဲ့ပြီးသူတို့အဖွဲ့ရဲ့ဆောင်ဖို့ဖြစ်တဲ့အမုန်းတရားရီရှော့ပြီးမြစ်တာကိုပိုးပြီးထားကြဖို့ပြောကြားခဲ့ပါတယ
် This is my charge to everyone. We have to be better. We have to love more, hate less. We got to listen more.
ဒါဟာအလုံးစုံဆောင်ရွက်ရမယ်ကျမရဲ့တာဝန်ဖြစ်ပါတယ်ကျမတို့ပိုပြီးကောင်းလာဖို့အမုန်းတရားလျှော့ပြီးမေတ္တာပို့ထားရမှာဖြစ်တယ်လို့အပြောနည်းနည်းလျှော့ပြီးသူများပြောတာကိုပိုနားထောင်ဖို့လုပ်ရမှာပါဒါဟာလူတိုင်းမှာတာဝန်ရှိတယ်ဆိုတာကိုပွဲလာသူတွေမလာသူတွေသဘောတူသူတွေမတူသူတွေဘယ်သူဖြစ်ဖြစ်သိထားဖို့လိုပါတယ်ဒီကမ္ဘာကြီးကိုပိုပြီးနေကျင်စရာကောင်းတဲ့ကမ္ဘာဖြစ်လာအောင်လုပ်ဖို့ကကျမတို့ရဲ့တာဝန်ပါ
မီဂန်ရပီနိုဟာအမျိုးသမီးဘောလုံးသမားတွေအမျိုးသားတွေလောက်လာစားမရတာနဲ့ပတ်သက်ပြီးကျန်းမာအခွင့်အရေးတန်းတူမှုနဲ့တရားမျှတမှုရှိလာစေရတဲ့ဥဆောင်လှုပ်ရှားနေသူတဦးလည်းဖြစ်ပါတယ်။ဂုံပြူပွဲကိုလာရောက်အားပေးကြတဲ့ပရိသတ်တွေဟာအမျိုးသမီးဘောလုံးသမားတွေကိုကြိုဆိုကြောင်းချွေးကြော်ကြတဲ့ပြင်လာစားတန်းတူရရှိရေးဆိုတဲ့အချက်ကိုပါချွေးကြော်ခဲ့ကြတာပါ။အခုလိုချွေးကြော်တန်းတွေနဲ့ညံနေတဲ့မြို့တော်ခန်းမရှိမှာပဲအခမ်းအနားကိုတက်ရောက်လာတဲ့မြို့တော်ဝန်အန်ဒရူးကူမိုကနယူးယောက်ပြည်နယ်အတွက်အမျိုးသမီးနဲ့အမျိုးသားလူအားကလာစားတန်းတူပေးရမယ်ဥပဒေတရားကိုဗုဒ္ဓဖူးနေမှာပဲပြဋ္ဌာန်းလိုက်ပြီလို့အခုလိုပြောပါတယ
် Why the women's team should get paid less than the men's team when actually all the economics mean the women generated
မျိုးသားအသင်းတွေထက်လက်တွေ့မှာဘလုံးအဖွဲ့ချုပ်အတွက်ဝင်ငွေပိုရှာပေးနိုင်တယ်လို့အောင်ပွဲတွေပါရနေတဲ့အမျိုးသမီးတင်းဟာဘာကြောင့်လာစားပိုနည်းနေရတာပါလဲဒါကြောင့်ကုမ္ပဏီတိုင်းဟာတူညီတဲ့အလုပ်အတွက်ကြားမှမခွဲကြပဲလာစားပေးရမယ်ဆိုတဲ့ဥပဒေကိုဒီကနေ့မနက်မှာပဲနယူးယောက်ပြည်နယ်အတွက်ပြဋ္ဌာန်းလိုက်ပါပြီတကယ်လို့အမျိုးသမီးတွေကိုသူတို့ရတဲ့နဲ့လာကမပေးဘူးဆိုရင်ဒီနယူးယောက်ပြည်နယ်ထဲမှာအလုပ်လုပ်ခွင့်မရှိဘူးလို့အမေရိကန်ဘောလုံးအဖွဲ့ချုပ်ကိုကျွန်တော်ပြောပါရစေ
မြို့တော်ခမ်းမရှိအခမ်းအနားကိုတက်ရောက်လာတဲ့အမျိုးသမီးဘောလုံးအသင်းကိုနယူးယောက်မန်ဟတန်တောင်ဘက်အဆန်ဆုံးဘက်ထရီပတ်ပန်းချံကနေစပြီးမြို့တော်ခမ်းမအထိ Kingdom of Heroes လို့ခေါ်တဲ့တရဲကောင်းတွေကိုဂုံပြုတဲ့လမ်းမကြီးတစ်လျှောက်မှာပရိသတ်ကတောင်းတဖြတ်ဖြတ်ကြိုဆိုခဲ့ကြတယ်လို့ဘောလုံးတင်းရဲ့အမာခံပရိသတ်တူဖြစ်တဲ့နယူးယောက်မြို့တော်သူမတ်မေဆန်ဒါဆွန်ညွန့်ကပြောပါတယ်
။သူတို့မလာခင်ကအစိုးရကြီးကအကုန်လုံးရောက်နေပြီးလမ်းပေးတစ်ဖက်တစ်ချက်လေးစီမှာလူတွေကအကုန်လုံးအပြည့်ကလေးလေးသေးသေးလေးညာစာအီးသူတို့ဟီးရိုးလို့ထင်နေသူတို့ရဲ့ဆော့ကပ်ပလေးယာရာစီရဲ့ဝစ်ပြီးတော့ထွက်လာကြတယ်အများစုကတော့အမေရိကန်လမ်းကြီးဂိုင်းပြီးတော့USA USA equal pay အဲ့ဒါတွေအကုန်လုံးအော်ဟိုကြိုပြီးတော့အော်နေကြတယ်သူတို့လာတဲ့အချိန်မှာတော့ပို့အော်ပြီးတော့အကုန်လုံးတပြောရှင်ရှင်နဲ့ဟို celebrate လုပ်ကြတာပါဒီအဲ့လမ်းတော့ရှောက်မှာရှိတဲ့တိုက်အမြင့်ကြီးကနေပြီးတော့လေသူကလို့ဟိုစကူတွေပစ်ချကျိုးတွေပစ်ချအဲ့လိုမျိုးတွေပေါ့နော်ဖန်ကျဲတဲ့လိုမျိုးပဲသူတို့တွေကအဲ့ဒါတွေနဲ့ကြိုဆိုတယ်ဟိုတိုက်အမြင့်ကြီးကနေပစ်ချတဲ့အတွက်လေထဲမှာလွင့်ရမ်းလာပါတယ်လမ်းတော့ရှောက်ရမ်းလာတယ
်ဘာဖြစ်လို့ဒီနယူးယောက်မြို့သူမြို့သားတွေကလက်ကဟိုဒန်းတူပေးဖို့လို့ဘာဖြစ်လို့တောင်းဆိုကြတာလဲ
မီဂန်ရပီနိုကနေစတာပါသူကစပြီးအဲ့ဒီဟောင်တောင်းဆိုခဲ့တယ်ဘာလို့လဲဆိုတော့သူတို့မျိုးသမီးဘောလုံးသမားတွေရဲ့ average ရတဲ့ပတ်စံကယောက်ျားလေးဘောလုံးသမားတွေရတဲ့ပတ်စံရဲ့ 10% လောက်ပဲရှိပါတယ်တကယ်တမ်းမှာသူတို့တွေကပို့ပြီးတော့ဒီနိုင်ငံရဲ့ဂုဏ်ကိုပို့ဆောင်နေ champion ဖလားတွေကိုယူပေးနိုင်နေသူတို့အဲ့လိုလုပ်ပေးနိုင်တဲ့အချိန်မှာဒီမျိုးသားဘောလုံးအသင်းအဖွဲ့ကကမ္ဘာအဆင့်မှီဖို့တောင်းမှာပဲသူတို့ကမနေစိုးစားနေရတာသူတို့ World Cup ပြိုင်ပွဲတွေတောင်းနေတိုင်းမပါနိုင်ပါဘူးဒီယောက်ျားလေးတွေလည်းစူးစမ်းရတယ်မိန်းကလေးတွေလည်းစူးစမ်းရတယ်မိန်းမဆိုပြီးတော့မိန်းကလေးတွေကိုနှိမ်ပြီးတော့အဲ့လိုမျိုးရှော့ပေးတဲ့ဆိုတဲ့ဟာကိုလက်မခံချတော့တာပါအခုအချိန်မှာအလုံးကဒန်းတူဆိုတာကိုအကုန်လုံးကဟိုထောက်ခံတဲ့အနေနဲ့ equal pay ကိုဝိုင်းအောင်ချတာပါ
ကမ္ဘာဖလားဘောလုံးဘုံလူပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်အခု2019မှာစရုပ်ထအချိန်မြောက်အနိုင်ရခဲ့တဲ့အောင်ပွဲရအမေရိကန်အမျိုးသမီးဘောလုံးအသင်းကိုနိုင်ငံကနေဂုဏ်ယူကြောင်းသမ္မတဒေါ်နယ်ထရမ့်ကချီးကျူးပြောကြားခဲ့ပြီး အင်ဗီရောကိုဖိတ်ကြားမယ်အစီအစဉ်ကိုတော့အလေးနဲ့စဉ်းစားနေတယ်လို့ပြောပါတယ်။သမ္မတထရမ့်အဆိုရကိုဝေဖန်နေတဲ့အသင်းကောင်းဆောင်ရပီနိုကတော့ဒီအင်ဗီရောကိုဖိတ်ကြားခင်သူ့အနေနဲ့သွားမှာမဟုတ်ဘူးလို့ပြိုင်ပွဲတွေကျင်းပနေတဲ့ကပြောကြားခဲ့တာပါ။